ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲကျုံ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုနိုင်ငံတကာရာစစ်ပြစ်မှုဆိုင်ရာကုံရုံး ICC ကကိုက်တော်အရေးယူဖို့အရှိတော်အရှာ၅နိုင်ငံကလွှတ်တော်မတ်တရားရောကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပကတ်တွေကျုံ့ရတာတနည်းပြည်လာပြီးဖြစ်ပေမဲ့လူခွင့်ရေးချိုးဖောက်သူတွေကိုပေါ်ထုတ်အရေးယူမှုမရှိတာကြောင့် ICC ကကိုက်တော်ဆောင်ရဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်အောင်နိုင်ငံတကာတာဝန်ကိုတိုက်တွန်းရမှာ APHR ဖွဲ့ဝင်၂၂ယောက်ပါဝင်အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့တီမောနိုင်ငံတွေကလွှတ်တော်ကိုယ်စားလှယ်132ယောက်ပါဝင်ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလူညွန့်ရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရဲ့ဆွေးနွေးအုပ်စုကိုမြန်မာလူညွန့်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဂျာမိုစင်နေပေါ်လူခွင့်ရေးချုပ်ပေါင်းမှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းတဲ့အစီအစဉ်ရောက်ခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာတာဝန်ကတိုက်တွန်းထားကြတယ်လို့ ICC ကလည်းကန့်ကွက်ဖြစ်ရှင်းမှုတောင်းဆိုမှုတွေလည်းထွက်ပေါ်နေတာပါ။မြန်မာဆွေးနွေးကတော့ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ပေါင်းမှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပြီးမြန်မာနိုင်ငံဟာ ICC ကစီရင်ပိုင်ခွင့်ရှိတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။